ရန်ကုန်တိုင်းဒေသကြီးလက်ကူခရိုင်လက်ကူမြို့နယ်၌ငလျင်တဘာဝဘေးနှင့်ပတ်သက်သည့်ဆောင်ရရှောင်ရအသိပညာဗဟုသုတများကိုဒေသတွင်ပြည်သူများကြကြပြတ်ပြတ်သိရှိနိုင်စေရန်ရည်ရွယ်၍လက်ကူမြို့နယ်ကုသရေးဦးစီးဌာနမြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့နှင့်မြို့နယ်မိသက်ဦးစီးဌာနတို့ပူးပေါင်းကာယင်းနှစ်နှစ်ဆက်စပ်နာရီကတဘာဝဘေးအန္တရာယ်ငလျင်နှင့်ပတ်သက်၍ဟောပြောပွဲနှင့်စက်တိုက်လေ့ကျင့်သရုပ်ပြပွဲကိုမြို့နယ်စေယုံစည်းဝေးခန်းမ၌ကျင်းပပြုလုပ်ခဲ့ပါသည်အဆိုပါစက်တိုက်လေ့ကျင့်သရုပ်ပြပွဲ၌မိသက်ဦးစီးဌာနမှဦးစီးမှုဦးယူလွင်ကမိသက်သမားတို့ဦး၏စွမ်းဆောင်ရည်စွမ်းရည်နှင့်ပြသခြင်းငလျင်လှုပ်၍အဆောက်အုံပြောကြပျက်စီးပြီးမိနေသောလူနာအားကယ်ထုတ်ခြင်းအဆောက်အုံတွင်ရှိဒုက္ခသည်များအားကယ်ဆယ်ခြင်းအကြောင်းလင်းနေသူအားရှာဖွေကယ်ဆယ်ရေးအဖွဲ့မှကယ်ထုတ်ခြင်းတတိမင်းနေသူအားရှာဖွေကယ်ဆယ်ရေးအဖွဲ့မှကယ်ထုတ်ခြင်းနှင့်အဖွဲ့၏အရေးပေါ်စစ်ဘက်ဆိုင်ရာဝန်ဆောင်မှုများအားဟောပြောခဲ့ပြီးနောက်စက်တိုက်လေ့ကျင့်သရုပ်ပြခဲ့ပါသည်။တဘာဝဘေးအန္တရာယ်ငလျင်စက်တိုက်လေ့ကျင့်မှုနှင့်ပတ်သက်ပြီးမိသက်ဦးစီးဌာနမှဦးစုမှုအူယူလင်းကယခုလိုပဲပြောကြားခဲ့ပါတယ
်ကျွန်တော်ဒီနေ့ပြုလုပ်တဲ့အခမ်းအနားကလက်ကူးမျိုးနဲ့ပြည်သူစေယုံနဲ့လက်ကူးမျိုးနဲ့မိသက်ဦးစီးဌာနတက်ချစ်တဲ့ဘွယ်ပိုက်ပြတဲ့ဘွယ်ဝင်ပြီးပေါင်းပြီးတော့မှအလင်းကဘာပြည့်ဖြစ်ပေါ်လာလို့ရှိလို့ရှိရင်ဒီဘွယ်တုံးတဲ့ဆောင်းအောင်မှုဆိုတဲ့စက်တဲ့လေးချင်ခံတာပဲဖြစ်ပါတယ်
တဘာဝဘေးအန္တရာယ်ငလျင်စက်တိုက်လေ့ကျင့်မှုများဆောင်ရွက်ရာသို့လက်ကူးမျိုးနဲ့မြို့နယ်စီမံရေးအုပ်ချုပ်ရေးအဖွဲ့ဒူးမျိုးနယ်အုပ်ချုပ်ရေးမှူးဦးတန်းထွန်းနိုင်မြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ဖွဲ့ဝင်နှင့်ဦးခင်စောမြို့နယ်ကုသရေးဦးစီးဌာနဒေါက်တာတောင်းတန်ဦးနှင့်အဖွဲ့ဝင်များမြို့နယ်မိသက်တပ်ဖွဲ့ဦးစီးမှုဦးယွလင်းနှင့်တပ်ဖွဲ့ဝင်များတက်ချင်းဤတပ်ဖွဲ့များနှင့်ပရဟိတအသင်းအဖွဲ့များစုစုပေါင်း100ဦးခန့်တက်ရောက်ကြည့်ရှုအပ်ပေးခဲ့ကြောင်းသိရှိရပါသည်ရှင်ဒီသတင်းကိုတော့လှည့်ကူးမျိုးနဲ့ပြဆက်မှပေးပို့ထားတာပဲဖြစ်ပါတယ်